တရားလွှတ်တော်ရှင်နေကြီးဦးကိုနီလှုပ်ကြံတက်ဖြတ်ခဲ့သူတရားခန့်ကြည်လေးနဲ့အပေါင်းပါတရားခန့်တွေကိုတေတံအပါဝင်ထောင်ဒဏ်အသီးသီးချမှတ်လိုက်တဲ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးရဲ့အမှုစီရင်ချက်အပေါ်မှာတော့ဆက်လက်ပြီးတော့ပြန်လည်သုံးသပ်ဖို့နဲ့အကြမ်းဖက်ပုံမှန်တွေနဲ့ပါတရားဆွဲဆိုဖို့အယူခံဆက်ဝင်နိုင်ရေးဥပဒေပညာရှင်တွေကတိုက်တွန်းလိုက်ပါတယ်တရားသူကြီးရဲ့ဒီကနေ့စီရင်ချက်ဟာအားနည်းချက်တွေနဲ့လိုအပ်ချက်တွေရှိနေသေးတယ်လို့ဆိုတဲ့ရှင်းနေသေးရဲ့သုံးသပ်ချက်အမြင်သဘောထားတွေကိုစူးစီးတင်ပြပေးထားပါတယ်ရှင်းနေကြီးဦးကိုနီကိုလှုပ်ကြံတက်ဖြတ်ခဲ့သူတရားခန့်ကြည်လေးနဲ့အပေါင်းပါအဝင်းစော်တို့ကိုတရားသူကြီးကဒေတန်ချမှတ်လိုက်ပေမဲ့လို့နောက်ထပ်တရားခန့်တူဖြစ်တဲ့ဇေယျဖြိုးကိုပုံမှန်ပြောင်းလဲပြီးစင်ကြက်ချမှတ်လိုက်တဲ့အပေါ်မှာတော့ကြည်လေးရဲ့လက်ချက်နဲ့အသက်ဆုံးခဲ့ရသူကိုနေဝင်းဘက်ကတရားဥပဒေအကျိုးဆောင်ရှင်းနေဖြစ်လိုက်ပါဆောင်ရွက်သူရှင်းနေကြီးဦးရောဘတ်ဆောင်ကသူ့အတွက်ပြစ်ဒဏ်ကိုတိုးမြှင့်ပေးဖို့နဲ့ဥပဒေကြောင်းအရာတဆင့်အယူခံဆက်တက်သွားမယ်လို့ပြောပါတယ
်ကြည်လေးကိုတော့ရန်စက်ကြီးဦးရဲ့ပုံမှန်300နဲ့နေတိခါခွေမြင်းဆောင်34ရာပေတန်းတစ်ခုနောက်တစ်ခုကပုံမှန်300နဲ့2ပုံမှန်ခွေ200ထောင်တန်းအနည်း20အဲ့ဒါကတော့ကိုနေဝင်းကိုတာပေးစီတဲ့ကိစ္စနောက်လက်နဲ့ပုံမှန်နဲ့ပတ်သက်တာကတော့16ဂါကြီးစာလုံးအရာ3နှစ်စီချတယ်အောင်ဝင်းစော်ကိုတော့ပေတန်းချတယ်တော့ကဇေယျပြိုးကိုတော့300နဲ့2တစ်ခါခွေမြင်းဆောင်109ကနေပြီးတော့ယုတ်တရဆိုဆိုလို့ရဇကြီးဦးတွေပုံမှန်200အရာကျောင်းပြီးတော့အမြင့်ဆုံးပေးနိုင်တဲ့9နှစ်ကို9နှစ်ပဲချလိုက်တယ်။နောက်အောင်ဝင်းတို့ကိုတော့212အရာအောင်ဝင်းတို့ကိုတည်ပြီးတဲ့အတွက်212အရာ9နှစ်ချရမှာကို3နှစ်ပဲချတယ်။ကျွန်တော်တို့ဘက်ကတော့ဒီတရားပြုကိစ္စနဲ့ပတ်သက်ပြီးတော့အထက်တရားရုံးတွေကအစစ်အစစ်ပြန်တက်အောင်ပါပါဒီတူရတိုက်တဲ့ပုံမှန်ကိုပယ်ဖြတ်ပြီးတော့တည်တည်သဘောမျိုးဆုံးဖြတ်တာဝင်တယ်ဥရရုံးကနေတစ်စိကျွန်တော်တို့အယူခံဝင်တယ်ရာစုညီကနောက်လက်တလုံးချမှတ်ထားတဲ့200တိအရာလည်းပဲပြည်တော်တုံးမြင့်တွေကိုဖတ်တယ်ဦးမှာပဲ
ဒီကနေ့ရန်ကုန်မြောက်ပိုင်းခရင်တရားသူကြီးရဲ့အမိန့်စီရင်ချက်ချမှတ်တဲ့အပေါ်မှာတော့ကျေနပ်အားရမှုမရှိသလိုအမှုသွားအမှုလာအရာလိုအပ်ချက်အားနည်းချက်တွေများစွာရှိနေသေးတယ်လို့မြန်မာနိုင်ငံရှိနေများကွန်ရက်ကလူခွေရေးရှင်ကြီးဦးသိန်းတန်းဦးကသုံးသပ်ပါတယ
်အပြည့်အဝသဘောမတူဘူးကွနော်အပြည့်ဝတော်မတူဘူးဒါကဘု300နှစ်တခါဝေလူတတ်မှုကိုကြိုတင်ကြံရွယ်ချက်နဲ့ပူပေါင်းစီပူပေါင်းဆောင်ရကြတာပါအကြံတူတစ်ခုပူပေါင်းဆောင်ရကြတယ်နော်အဲတချို့ကအချင်းပြတဲ့နေရာမှာကိုယ်တိုင်ရှိပါဝင်တချို့ကနောက်ကိုရနေပြီးတော့ပုံမှန်တရားကိုတော့34ကိုရှိတယ်ပါဝင်ပူပေါင်းရတယ်အဲ့ဒီလူတွေကပြစ်ဒဏ်တပြူရဲ့ဖြစ်အောင်အဲ့ဒီလူပြစ်ဒဏ်တပြူရဲ့မဖြစ်တဲ့အတွက်အဲ့ဒီပုံမှန်ကျွန်တော်ကျေနပ်ပါဦးဆိုတော့ဥပဒေကျွန်တော်ဥပဒေရပြတာပါနော်လူတွေမြင်လို့တာမဟုတ်ဘူးအမှန်တော့တတော်ရတဲ့ဖြစ်အောင်နောက်တစ်ချက်ဒါဟာ2014ခုနှစ်အကြံဖတ်မှုတက်တဲ့ဥရိယာထမ်းမှန်ရည်ယူဆောင်ရမယ်အမှုဖြစ်ပါတယ်။အဲ့ဒီရဲ့ပုံမှန်3ခါပွေးမှာဖော်ပြထားတဲ့အကြံဖတ်မှုတွေအကြံမှကြတိုက်ညီနေတဲ့အတွက်ဒီကိုနေဝင်းနဲ့ဥကိုနေတတ်မှုတက်တက်နေတယ်ကျွန်တော်တို့တို့တို့မရဘူး။ဒါတိုင်းကြီးရဲ့ရည်ယူပြီးတိုင်းကိုပြက်ပြားသွားအောင်လူပုံအလဲမှာအများကြီးသူထိတ်ဆန့်ဖြစ်သွားအောင်တမင်တကာလုပ်ကြတဲ့အမှုဖြစ်တဲ့အတွက်2014ခုနှစ်အကြံဖတ်မှုဥရိယာဆက်လက်ပြီးတော့ထပ်ပြီးတော့တရားစွဲဆိုဆောင်ရမယ်လို့ကျွန်တော်ပြောခြင်းနဲ့
ရှင်းနေကြီးဦးကိုနီလှုပ်ကြံတက်ဖြတ်ခံရမှုမှာနောက်ွယ်ကနေစေခိုင်းသူအဖြစ်ဖမ်းဝရမ်းထုတ်ခံထားရပြီးတရားခံပြေးသတ်မှတ်ခံထားရတဲ့အောင်ဝင်းခိုင်နဲ့ပတ်သက်ပြီးတော့လည်းထိုင်းနိုင်ငံအပြစ်ဒဏ်ချမှတ်နိုင်မှုတပ်ဆိုင်ရာကထိထိရောက်ရောက်ဆက်လက်အရေးယူဆောင်ရွက်ဖို့တင်တယ်လို့ဦးရောဘတ်ဆောင်ကပြောပါတယ
်အောင်ဝင်းခိုင်နဲ့ပတ်သက်လို့ကတော့တရားခံပြေးမှာပဲထားခဲ့တယ်သူ့ကိုဖမ်းမိမှာဆိုတဲ့သဘောပဲရှိတယ်တော့ဒါပေမဲ့လို့အောင်ဝင်းခိုင်နဲ့နေရာပြောတော့ဖုန်းနဲ့အချိန်ချင်းဆက်သွယ်ပြောဆိုထားတဲ့မှတ်တမ်းတွေကတရားဥပမာပေါ်တယ်တရားသူကြီးအဲ့ဒါကိုတော့ပေါ်ပြတယ်ဒါပေမဲ့မတုံ့တာဘူးနောက်ရဲကလည်းရဲလုံငန်းကိုကုန်စင်အောင်မကောင်ရက်ဘူးအဲ့ဒါတဲ့ပုံချွန်ကျင်တဲ့ပုံကိုယ်တွေကိုကျွန်တော်တို့ကတင်ပြမှာပေါ့ဒီကိစ္စကိုအဲ့ဒါကြောင့်မို့ဒီဟာကိုနိုင်ငံတော်အဆင့်ကလည်းတာကိုကျန်တဲ့တုံးတက်ပြီးတော့လိုအပ်တာကိုဆောင်ရွက်ပေးမယ်လို့ကျွန်တော်တို့ကအဲ့လိုပဲပြောခြင်းတ
ယ်။တရားခံအဖြစ်ဆွဆွဲခံရသူအောင်ဝင်းခိုင်လွတ်မြောက်နေသေးတာ။နောက်ပြီးတော့တရားခံတူဖြစ်တဲ့ဇေယျဖြိုးအပေါ်ဥပဒေပုံမှန်ပြောင်းလဲပြီးအမှုစီရင်ချက်ချမှတ်တဲ့အပေါ်မှာတော့တရားဥပဒေကြောင်းအရာဆက်လက်စုံစမ်းစစ်ဆေးဆောင်ရွက်တင်တာရှိနေသေးတယ်လို့ရှင်းနေကြီးဦးသိန်းတန်းဦးကလည်းသုံးသပ်ပါတယ
်။ရာဇဝတ်ကျွန်တော်တို့ပုံမှန်80%စစ်ဆေးရတာသူပိုင်နေဆိုပစ္စည်းတွေချိတ်ပိတ်လို့ရတာပေါ့ဗျာ။အဲ့ဒါတော့အဲ့လိုလုပ်စရာကြံပါသေးတယ်။ဒေါ်လာစရာမှုပေးလိုက်တာပေါ့ဗျာပိတ်တာတရားခံပြေးမှုပြ။ဒါပေမဲ့တည်ကြတာတော့အဲဒီ80.88ကြီးကအမှုဖွင့်လို့ရတယ်ဗျာ။နောက်အရေးကြီးဆုံးအချက်ကတော့ဒီအမှုက2013ခုနှစ်အကြမ်းဖက်မှုတိုက်ခိုက်မှုတွေနဲ့လုံးဝညှိစွန်းနေတယ်။အဲ့တော့အဲ့ဒီအချက်လက်တွေရှိတော့အဲ့ဒါဥပဒေကိစ္စတွေကြံနေသေးတယ်ဗျာ။နော်။ကြံနေကျွန်တော်တို့ဒီတိုင်းဒီမှာဒါအများပြည်သူထိတ်တန့်ဖြစ်အောင်လုပ်တာလေ။နော်။အစိုးရဘက်တုံ့တုံ့ချောက်ချားတော့အောင်လုပ်တာ။စနစ်တကျပူပေါင်းဆောင်ရွက်တာငွေကြေးစိုက်ထုတ်ကြတာတရားခံကိုလွတ်တော်အောင်လိုက်ပို့ပြီးတော့ဆောင်ရွက်တာဆတဲ့အချက်တွေပေါင်းနိုင်ရင်ဒီအမှုဒီ တမ်းတမ်းလူကမှုတစ်ခုနဲ့ပြန်မလုံတော့ဘူး2014ခုနှစ်အခြားပြည်မှုတိုက်ခိုက်ဥပဒေရပါစစ်စည်းစီရပါအမှုဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်
ဒီကနေ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကချမှတ်လိုက်တဲ့အမှုစီရင်ချက်နဲ့ပတ်သက်ပြီးတော့လေတရားခဏ၄ဘက်ကအယူခံဆက်ဝင်သွားဖို့ရှိတာမို့တရားလိုတရားခဏ၄ဘက်ကအထက်တရားရုံးတရားခွင်နေအစဉ်စဉ်ဆက်လက်အယူခံဝင်သွားကြဖို့ရှိနေပါတယ်ရှင်